ပြီးခဲ့တဲ့2015ခုနှစ်မတ်လ10ရက်နေ့ကအမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုဆန္ဒပြခဲ့တဲ့ဒီမိုကရေစီပညာရေးသပိတ်စာချုပ်ကိုပဲခူးတိုင်းဒေသကြီးလက်ပတန်းမြို့မှာရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွင်းခဲ့တာဒီကနေ့ဆိုတစ်နှစ်ပြည့်ပြီဖြစ်ပါတယ်။ဒီတစ်နှစ်ပြည့်အခမ်းအနားကိုကျောင်းသူကျောင်းသားတွေဝင်းရံပြည်သူတွေနဲ့နိုင်ငံရေးတက်ကြွသူလူ200ကျော်ကလက်ပတန်းမြို့မှာရှိတဲ့အောင်မြေပိမ့်ပန်ဖုံးတော်ကြီးကျောင်းမှာပြုလုပ်ခဲ့ပါတယ်။ဒီကျောင်းသားတွေဖြိုခွဲခံရတဲ့နှစ်ပတ်လည်နေ့ဟာသမန်းဝင်နေ့တစ်နေ့ဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူကိုအောင်နေပိုင်းကပြောပါတယ်။
ကျွန်တော်တို့အသာကြီးဖမ်းကြီးခံခဲ့တဲ့ကြားထဲမှာကျွန်တော်တို့ကိုလူသားချင်းမဆန်စွာရိုက်နှက်တဲ့အကြမ်းဖက်မှုတွေကျွန်တော်တို့အများကြီးခံခဲ့ရတယ်ပေါ့နော်။ကျွန်တော်တို့ကျောင်းသားတွေကအခုဆိုရင်ထောင်ထဲမှာရှိနေတယ်အမှုတွေလည်းအများကြီးရဆိုင်နေရဖြစ်တယ်။ဒီကိစ္စတွေကမေ့ပျောက်သွားရမယ့်အရာတွေမဖြစ်ဘဲနဲ့ကျွန်တော်တို့ကျောင်းသားသမိုင်းမှာရောဗမာပြည်သူတွေရဲ့သမိုင်းမှာပါစစ်အုပ်စုကကျွန်တော်တို့ဒီလူတို့ကိုဖြောင်းဖြောင်းတင်းတင်းစိန်ခေါ်လိုက်တဲ့နေ့တစ်နေ့လည်းဖြစ်တယ်ဆိုတော့ဒီနေရာနေကျွန်တော်တင်ပြခြင်းပါ
မျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့ပြီးခဲ့တဲ့2015ဇန်နဝါရီ20ရက်နေ့ကမန္တလေးမြို့ကနေလက်ပတန်းကိုစတင်လမ်းလျှောက်တောင်းဆိုခဲ့ကြတာဖြစ်ပါတယ်။လက်ပတန်းအရောက်မှာရန်ကုန်ကိုဆက်လက်ချီတက်ခွင့်မရတာကြောင့်တပိတ်စခန်းဖွင့်ပြီးဆက်လက်ဆန္ဒပြနေစဉ်မတ်လ10ရက်နေ့ကဖြိုခွင်းခံခဲ့ရတာဖြစ်ပါတယ်။ကျောင်းသားကျောင်းသူနဲ့ဝန်ရံသူ128ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံထားရတဲ့ကျောင်းသားကိုမာနော်ရဲ့ဖခင်ဦးချစ်အောင်ကကျောင်းသားတွေဟာတနိုင်ငံလုံးပညာရေးအကျိုးအတွက်ဖမ်းဆီးခံရတာကြောင့်ဂုဏ်ယူမိကြောင်းနဲ့အားလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ
်ကလေးတွေဟာသူတို့အကျိုးအတွက်မဟုတ်ဘဲနဲ့ဗမာတပြည်လုံးရဲ့ပညာရေးအကျိုးအတွက်လုပ်ခဲ့တဲ့အတွက်ကျွန်တော်တို့ဂုဏ်ယူတယ်အဲ့တော့ဒီကလေးတွေကအပြစ်မရှိဘဲနဲ့ဖမ်းထားတယ်တို့ဒီကလေးတွေကိုချွင်းချက်မရှိလွှတ်ပေးရမယ
်မန္တလေးမြို့မဟာမုဏိဖရာမလည်းအထက်မြမာပြည်ကတက္ကသိုလ်ကျောင်းသားတွေစူပေါင်းစူတောင်းပွဲကျင်းပပြီးဖမ်းဆီးခံထားရသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်ကျောက်စီခရိုင်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌကိုအောင်မင်းခန့်ကတရားရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေကတရားရုံးတွေကိုသဘေးမောက်တာကိုထောက်ခံကြောင်းပြောပါတယ
်လူဝင်ပြစီနေတဲ့တရားစီရင်မှန်းတိုင်းနဲ့ကျောင်းပြုပြီးတော့အချိန်ကာလကြာကြီးဆွဲခဲ့တယ်မိဘပြည်သူတွေလုံခရအောင်လို့သူတို့ရဲ့မိသားစုဝင်တွေရုံးခြင်းခက်ခဲဖြစ်အောင်လို့အဲ့ဒီအတွက်အထက်မှာရှိတဲ့ရဲဘော်တွေကတရားရုံးကိုအတိမတ်မပြုသဘေးမောက်လိုက်တယ်လို့ကျွန်တော်တို့ကြားတယ်ဒီအောင်လဲကျွန်တော်ကကျောင်းသားတရားအနေနဲ့အပြေအဝါထောက်ခံတယ်
တရားရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေနဲ့ဝန်ရံပြည်သူတွေဟာလာမယ့်မတ်လ15ရက်နေ့48ကြိမ်မြောက်ရွေးကြေးကစပြီးတရားရင်ဆိုင်မှာမဟုတ်တော့ဘူးလို့ကြေညာထားပါဗျ။ရန်ကုန်မြို့လှမ်းမြို့နယ်တရားရုံးမှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကျောင်းသားတွေနဲ့တက္ကသိုလ်ကျောင်းသားများသမဂ္ဂကျောင်းသားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကလည်းတရားရုံးထုတ်စင်မှအခမ်းအနားကျင်းပခဲ့ပါဗျ။2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖက်ဒရယ်စနစ်နဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေအဖြစ်ပြုပြင်ပြောင်းလဲဖို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကဆက်လက်တိုက်ပွဲဝင်သွားမယ်လို့ကိုနန္ဒာစစ်အောင်ကပြောပါတယ
်ဒီမိုကရေစီပညာရေးနှစ်သာရရရှိဖို့အတွက်လေးဝက်ဆိုင်ဆွေးနွေးပွဲကဂတိကဝတ်တွေလက်မှတ်တွေကိုပြန်လည်စစ်ဆေးသုံးသပ်ပြီးတော့လုံခန်းစဉ်အစဉ်စဉ်ကိုပြီးဆုံးတဲ့အထိဆက်လက်အကောင်အထည်ဖော်ရေးအတွက်ဒုတိယတစ်ချက်ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုနိုင်ငံတကာဒီမိုကရေစီစံနှုန်းတွေနဲ့ကိုက်ညီတဲ့ဖက်ဒရယ်စနစ်နဲ့လျော်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားအဖြစ်ပြောင်းလဲနိုင်ဖို့အတွက်ဒီနှစ်ချက်ကိုအခြေခံပြီးတော့ဆက်လက်တိုက်ပွဲဝင်သွားမယ်ဖြစ်ကြောင်းပြောကြားလိုပါတယ်
ခုချိန်ထိတာယာဝတီအချင်းတောင်မှကျောင်းသားကျောင်းသူတွေနဲ့ဝန်ရံပြည်သူ58ဦးဟာနိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်905ခါခွေအပါအဝင်ပုံမှန်78စတဲ့ပုံမှန်တွေနဲ့တရားရင်ဆိုင်နေကြရတာဖြစ်ပြီးအဲ့ဒီအထက်ကကျောင်းသားခေါင်းဆောင်တချို့ဟာပုံမှန်ပေါင်း80ကျော်နဲ့တရားစွဲဆိုခံထားရပါတယ်ရှင်